နေဆက်ဒုက္ခတဲ့စကန်တွေကပြန်ပြဲရိုဟင်ဂျာလူမဲ့ဂိုင်းနေကြတိုက်ခိုက်မှုအတွင်းလူ9ဦးသေဆုံးခဲ့ရပြီးနောက်ရဲအနှင်းငယ်အကြမ်းမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့တွေကိုပိုတိုးစေလွတ်လိုက်ကြောင်းရဲတပ်ဖွဲ့ကဗုဒ္ဓနေ့မှာပြောကြားတယ်လို့ AFP ကရေးပါတယ်။နေဆက်ဖြတ်ပြီးပေါင်ကိုကူလာတဲ့စိတ်ကြွဇေးတွေကိုဒုက္ခတဲ့တသန်းဝန်းကျင်ရှိတဲ့စခန်းထဲရောင်းချနိုင်ဖို့နေမီလူကြရာကလက်နက်တွေပါတဲ့လူမိုက်ဂိုင်းနှစ်ခုကြားပြင်းထန်တဲ့တိုက်ခိုက်မှုဖြစ်ခဲ့တာပါ။လွန်ခဲ့တဲ့6ရက်အတွင်းလူခဏဦးတည်ဆုံးခဲ့တဲ့အထက်မှာအမျိုးသမီးတဦးပါဝင်ပြီးအခြားသူအများအပြားဒဏ်ရာရသွားတယ်လို့စကန်တာဝန်ရှိသူတွေကပြောပါတယ်။အင်္ဂါညတုန်းကလမ်ဘာစီယာဒုက္ခသည်စခန်းထဲမှာအလောင်းလေးလောင်းကိုရှာတွေ့ခဲ့ကြောင်းအဲ့ဒီတဲက3လောင်းဟာတနတ်နဲ့ပြစ်ခံထားရပြီးကြံတဦးစီမှာတော့ဓာတ်ထိုးဒဏ်ရာတွေ့ရကြောင်းကော့ဆက်ဘဇာခရိုင်ရဲတပ်ဖွဲ့ဒုစခန်းမှူးရာဖီကာကပြောပါတယ်။အော်တိုဘာ2ရက်နေ့တိုက်ခိုက်မှုတွေဆက်ဖြစ်ခဲ့တဲ့နောက်ပိုင်းနဲ့ပြည်ကြဲအင်္ဂါနေတုန်းကလည်းတိုက်ခတ်မှုတွေထပ်တိုးလာတဲ့အတွက်ယာချီတဲ့ဘင်္ဂလားဒေ့ရှ်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကိုစကန်တဲ့ဖြန့်ချထားတယ်လို့ဆိုပါတယ်။အခုတော့အခြေအနေတွေပြန်လည်တည်ငြိမ်နေပြီလို့ဆိုပါတယ်။ကုတုပလောင်စကန်အခြေစိုက်မွန်နာလူမိုက်ကိုင်းနဲ့နေမြေလူတဲ့စစ်ပွဲမှာအာဆာအကြမ်းဖက်အဖွဲ့ပါဝင်နေတယ်လို့စကန်တွင်ရိုဟင်ဂျာခေါင်းဆောင်တွေက AFP ကိုပြောပါတယ်။တိုက်ခတ်မှုအတွင်းဂိုင်းခေါင်းဆောင်ရဲ့အကူနဲ့အခြားမိသားစုဝင်3ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီလေးဦးကိုသူတို့တတ်ခဲ့တာဟုတ်မှန်ကြောင်းအာဇာအဖွဲ့ကလည်းကြေညာပါတယ်ကုတုပလောင်စခန်းတွေကအခြားလူငယ်ရိုဟင်ဂျာခေါင်းဆောင်တူကလည်းဒုက္ခသည်စခန်းအားလုံးကိုအာဇာအဖွဲ့ကထိန်းချုပ်လိုတာကြောင့်ဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ